COVID ကယောဂါကြောင့်2020ခုနှစ်ခရဲကပိတ်ထားတဲ့အဝေးစဉ်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်တွေနဲ့ဝိစာအထူးပြုဘာသာရပ်တွေကိုပြန်ဖွင့်နေပါပြီ။နှစ်နှစ်လောက်ပညာသင်ကြားမှုကြံ့ကြာရဆိုင်နေခဲ့တာကြောင့်ဘွဲ့ရဖို့မျှော်လင့်နေသူတွေကတော့တက္ကသိုလ်ပြန်တက်ဖို့ပြင်ဆင်နေကြပါတယ်။ COVID ကယောဂါကြောင့်အလုပ်ကင်ရှားနေချိန်မှာဘွဲ့လက်မှတ်မရှိတဲ့အတွက်အလုပ်ကင်ရဖို့ပိုခက်ခဲနေတယ်လို့အဝေးစဉ်တက္ကသိုလ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်။ဒီအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသင်အောင်ကပြောပြပေးမှာပါခင်ဗျာ။
ကိုဗစ်ကယောဂါကြောင့်2020ပြည့်နှစ်ထဲကအဝေးသင့်တက္ကသိုလ်တွေကိုစပြီးတော့ပိတ်ထားခဲ့တာဖြစ်ပြီးတော့ဆရာနာသိမ်းပြီးတဲ့နောက်2021ခုနှစ်ထဲမှာလည်းပြန်မဖွင့်နိုင်ခဲ့ပါဘူး။အခုတော့အဝေးသင့်တက္ကသိုလ်တွေမှာနောက်ဆုံးနှစ်သိပ္ပံအထူးပြုဘာသာရပ်သင်တန်းတွေအတွက်လက်တွေ့နဲ့သင်ကြားပို့ချသင်တန်းတွေကိုဇန်နဝါရီ22ရက်စနေနေ့မှာစပြီးတော့ဖွင့်လှစ်ခဲ့ပါတယ်။နှစ်နှစ်လောက်ပညာသင်ကြားရေးပြတ်နေတဲ့အဝေးသင့်တက္ကသိုလ်ကျောင်းသူကျောင်းသားတချို့ကကျောင်းမြန်မြန်ပြီးဘွဲရဖို့အတွက်ကျောင်းပြန်တက်ဖို့ပြင်ဆင်နေပါတယ်။ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကဝိဇာဘာသာရဲ့အထူးပြုအဝေးသင့်နောက်ဆုံးနှစ်ကျောင်းသူတူဖြစ်တဲ့မတ်မျိုးတီရီကျော်ကတော့သူပါကြောင့်ကျောင်းပြန်တက်ခြင်းတည်းလဲဆိုတော့ကိုအခုလို့ရှင်းပြပါတယ
်။မြန်မာတို့ကကိုယ့်ကိုမတက်ခြင်းပေမဲ့လေအမေမိဘတွေကကြားလို့ရှိရင်အတင်းတက်ခိုင်းနေကြတော့လေမြန်မာတို့နည်းတက်မှာပါဟုတ်။မြန်မာတို့ဆိုလို့ရှိရင်ဒီငယ်ငယ်ကလေးကဆိုလို့ရှိရင်ဒီအသက်21မှာဝေးရရမယ်ပေါ့လေအဲ့လိုမျိုးတွေပလန်လေးရှိခဲ့တယ်ပေါ့လေအခုကဒီနှစ်နှစ်လောက်ကျောင်းတွေပိတ်ထားခရတော့ညီမတို့ကအသက်တွေကြီးပြီးတော့ဘာမှမသိမရေရမသိချာအဲ့လိုမျိုးတော့ဖြစ်သွားပါတယ
်အဝေးသင်ကျောင်းသားအများစုကအလုလုပြီးတော့ကျောင်းတက်တဲ့သူတွေဖြစ်ပါတယ်အဝေးသင်တက်ကသူမှာဝိဇာဘာသာရဲ့တက်နေတဲ့ကျောင်းသူတူကလက်ရှိကာလမှာဘွဲမရသေးသူအတွက်အလုအကန်ရဖို့ခက်ခဲနေတဲ့အခြေအနေကိုတော့အခုလိုပြောပါတယ
်ဒီအလုခေါ်လို့ရှိရင်ဒီဘွဲရမှဆိုရင်အဲ့ရရှိနေတယ်ပေါ့နော်အဲ့ကြတော့ဒီလျှောက်တဲ့ခါမှာအဲ့လိုကုမ္ပဏီတွေကြတော့ဖယ်ပြီးတော့လျှောက်ရတယ်ပေါ့နော်အဲ့ကြတော့အခွင့်အမ်းတော်တော်လေးနည်းသွားတယ်နည်းသွားတယ်လို့ပြောလို့ရမယ်ဒီစီရင်ကြောင်းသားတွေအတွက်ပေါ့နော်
အဝေးသင့်တက္ကသိုလ်တွေနှစ်နှစ်လောက်ပိတ်ထားခဲ့လို့ဘွဲရချိန်နောက်ကျနေတာမို့ကိုလိုချင်တဲ့အလုပ်ကံအတီတကြရဖို့ခက်ခဲတယ်လို့လည်းအဝေးသင့်နောက်ဆုံးနှစ်ကျောင်းသားတူကပြောပါတယ
်ဒီပိတ်ထန်တိမ်တက်နေတဲ့သူတွေကအဝေးသင့်ကျောင်းတက်ရတာများကြတယ်ဆိုတော့အဲ့ဒီကာလမှာမှဒီကိုဗစ်ဖြစ်တယ်ဆိုတော့ဒီအလုပ်ကံတွေခြားပါတယ်ဆိုတော့သူတို့တွေကဒီကျောင်းတွေတည်းမပြီးခဲ့ဘူးပေါ့နော်ဒီတပိုင်းတစားနဲ့ဒီကျောင်းတွေကိုရက်ခံရတဲ့အချိန်တွေရှိတယ်ပေါ့ဥမာအများစုဆိုရင်နောက်ဆုံးနှစ်တွေဆိုရင်ပေါ်ပြီးတော့အခက်ရှိတာပေါ့
အခုလိုဘွဲလဲမှမရှိလို့ကိုလုတ်ချင်တဲ့အလုပ်အကိုင်းမရဖြစ်နေပေမဲ့လက်ရှိမြန်မာနိုင်ငံအခြေအနေကြောင့်သူ့အနေနဲ့တော့ကျောင်းပြန်တက်မှာမဟုတ်သေးဘူးလို့ပြောပါရယ
်ဒီစက်ကောင်စီကဖွင့်မယ်ကျောင်းဆိုရင်တော့ကျွန်တော်တို့လောလောဆယ်တော့စက်ကူထားတာကတော့မတက်တော့ဘူးလို့စက်ကူထားတယ်ပေါ့
ဝိဇာသိပ္ပံနေတင်တန်းတက္ကသိုလ်တွေနဲ့တခြားသက်မွေးဝန်ကြောင်းဆိုင်ရာတက္ကသိုလ်တွေကနောက်ဆုံးနှစ်အတန်းတွေကိုလည်းဇန်နဝါရီလ6ရက်နေ့ကလေးကပြန်ဖွင့်ထားပါတယ်။ကျောင်းတွေမှာတက်ရောက်တဲ့သူတွေအများပြားရှိတယ်လို့သတင်းတွေမှာစစ်ကောင်စီကသတင်းထုတ်ပြန်ဖော်ပြတာရှိပေမဲ့တကယ်တမ်းကျောင်းကစာသင်ခန်းတွေထဲမှာကျောင်းသားတွေမရှိသလောက်အခြေအနေမျိုးသာဖြစ်တယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားသက်မကဥက္ကဋ္ဌကိုအောင်ကောင်းဆက်က VW ကိုအခုလိုပြောပါတယ
်။ဒီဥပဒေပညာဌာနမှာ22ရောက်ကျောင်းတက်တယ်လို့သိထားရတယ်ပေါ့နော်ဆိုတော့ဒီအဲ့ဒီ22ရောက်တက်တယ်ဆိုတော့ကျွန်တော်တို့ဒီရာမန်တော်အဖြစ်အတွက်မယ်ဆိုလို့ရှိရင်ဒီသရုပ်ထားနှစ်လူဦးရေနဲ့တွက်မယ်ဆိုရင်တော့သူကဟို300ခန်းတော့ပဲရှိပါတယ်ဆိုတော့ဟိုတစ်ကျောင်းလုံးအနေထားနဲ့ကျွန်တော်ပြန်ပြီးတော့အတွက်မယ်ဆိုလို့ရှိရင်100ခန်းတော့မကြည့်ရဲအနေထားဖြစ်နေပါတယ်ဟုတ်
ဆရာနာတင်ထားတဲ့အချိန်ပညာမသင်မဲတပိတ်မှောက်နေကြတဲ့ကျောင်းသားတွေရှိသလိုဘွဲလက်မှတ်ရဖို့ကျောင်းတက်နေကြသူတွေလည်းရှိပါတယ်။အလုခေါ်စာတွေမှာဘွဲရမှာဖြစ်မယ်ဆိုတဲ့သတ်မှတ်ချက်တွေကြောင့်ဘွဲရဖို့ခက်ခဲနေတဲ့အချိန်မှာလူငယ်တွေအတွက်အလုကန်အခွင့်အလမ်းတွေကလည်းပို့ပြီးတော့ခက်ခဲနေတယ်လို့ကျောင်းသူကျောင်းသားတွေကပြောဆိုကြပါတယ်ရှင်။